ရှင်မင်းနိုင်ငံမှာစော်ရီဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လက်တလောလှေကြောင်းထိုးစစ်ကြောင်းဈေးထဲမှာဖြတ်သွားတဲ့ကျောင်းသားလေးတွေပါတဲ့ဘတ်စကားတစ်စင်းကိုထိမှန်ပြီးကလေး40အပါအဝင်လူပေါင်း52ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအမေရိကန်လုံဆီလက်နက်တွေအသုံးပြုခဲ့တယ်လို့လက်နက်အရေးကြွမ်းကျင်သူတွေကကိုးကားပြီး CNN သတင်းဌာနကပြောပါရယ်တိုက်ခိုက်မှုဖြစ်ပြီးရယူထားတဲ့တပ်ပုံတွေထဲမှာတွေ့ရတဲ့ခြွန်ထက်တဲ့ပစ္စည်းအပိုင်းအစတစ်ခုကိုကြည့်ပြီးတော့လက်နက်အရေးကြွမ်းကျင်သူတွေကအဲ့ဒီလိုပြောဆိုကြောင်း CNN သတင်းဌာနကမနေ့တောက်ကြနေမှာပြောဆိုသွားတာပါအဲ့ဒီပောက်ကွဲပစ္စည်းပေါ်မှာပါတဲ့နံပါတ်အရာဒီဘုံဟာကဘာမှာလက်နက်နဲ့ချက်တိုက်လျင်အကြီးအကျယ်ထုတ်လုပ်တဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Lockheed Martin ကထုတ်လုပ်ပြီးအမေရိကန်ကာကွယ်ရေးဌာနကိုသွင်းနေတဲ့229ကီလိုဂရမ်ရှိတဲ့လေဆာနဲ့လမ်းညွှန်ပေးတဲ့ MK82 ဘုံဖြစ်တယ်လို့ CNN ကပြောဆိုသွားတာပါ။အဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်56ဦးအပါအဝင်လူပေါင်း89ဦးတို့လည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆော်ဒီဦးဆောင်တဲ့ညွန့်မောင်းတပ်ခွင့်ပြောခွင့်ရသူကတော့အဲ့ဒီလေးချောင်းတတ်ခဲမှုကဈေးသက်ကဟူသီသဘုံတွေကိုပြစ်မှတ်ထားကြတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့ကန့်ညှိမှုရှိတယ်လို့တိလအစောပိုင်းမှာပြောဆိုထားပါတယ်